္ဂလာပါရှင်2024ခုနှစ်ဇူလိုင်လ9ရက်လွတ်လပ်တဲ့အာရှအသံ RFA ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစပီးထုတ်လွှင့်နေပါပြီ။ကျွန်မဇူလိုင်မျိုးပါရှင်ဒီနေ့မနက်အစီအစဉ်မှာနောက်ဆုံးရသတင်းတွေနဲ့အတူစင်ကူးမြို့နယ်ဘက်ကတိုက်ပွဲအခြေအနေတွေနဲ့မြန်မာပြည်ကလူငယ်များအပတ်စဉ်အစီအစဉ်ကိုလည်းထုတ်လွှင့်သွားမှာပါ။အခုအရင်ဆုံးသတင်းတွေကိုတင်ပြပါမယ်ရှင်။မန္တလေးတိုင်းစင်ကူးမြို့နယ်ကစစ်ကောင်စီတပ်စခန်း၁၁ခုကိုသိမ်းပိုက်ခဲ့ကြောင်းပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေး PDF ကမနေ့ကသတင်းထုတ်ပြန်ပါတယ်။ရွှေပြည်ရဲစခန်း၊လက်ပံလာရဲစခန်း၊ကြည်တော့ပေါက်တပ်စခန်း၊ကံတောင်တပ်စခန်းနဲ့ပင်လယ်ကြီးတပ်စခန်းတွေကိုသိမ်းပိုက်လိုက်တာဖြစ်ပြီးအရင်ကသိမ်းပိုက်ထားတဲ့တပ်စခန်း6ခုအပါအဝင်စုစုပေါင်းတပ်စခန်း11ခုကိုသိမ်းပိုက်ခဲ့တာလို့ဆိုပါတယ်။စင်ကူးမြို့နယ်မှာစစ်ကောင်စီကလေကြောင်းကနေခုခံတိုက်ခိုက်နေတယ်လို့ဒေသခံတအုပ်ကပြောပါတယ်ရှင်။နိုင်ငံတကာကတန်ခတ်ပိတ်ဆို့နေကြပေမဲ့မြန်မာစစ်တပ်စီကိုလေရင်စီတွေဆက်လက်ရောက်ရှိနေတယ်လို့အပြည်ပြည်ဆိုင်ရာလူငယ်ချမ်းသာကွင်းအဖွဲ့ AI ကမနေ့ကထုတ်ပြန်ပြောဆိုလိုက်ပါတယ်။ဒီနှစ်အစောပိုင်း6လအတွင်းမြန်မာစစ်တပ်အတွက်လေရင်စီအနည်းဆုံး2ချိန်ကနေ3ချိန်တင်ပို့တယ်လို့ဆိုပါတယ်။ဒီလိုတင်ပို့ရမှာတရုတ်အစိုးရပိုင်ကုမ္ပဏီတစ်ခုစင်ကာပူအခြေစိုက်ကုမ္ပဏီတစ်ခုအပါအဝင်တခြားကုမ္ပဏီတွေပါဝင်ပတ်သက်နေတယ်လို့လည်းဖော်ပြပါတယ်။အဲ့ဒီကုမ္ပဏီတွေဟာတရုတ်ရေနံတင်သင်္ဘောကြီးနဲ့ဗီယက်နမ်နိုင်ငံကနေတဆင့်မြန်မာနိုင်ငံကိုတင်ပို့တယ်လို့လည်းဆိုပါတယ်။တတိယအခောက်မှာတော့ RS စော်ပွားများနိုင်ငံ UAE ကနေတင်ပို့နိုင်ခြေရှိတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။တရုတ်နှစ်သစ်ကူးနေကိုအများပြည်သူယုံပိတ်ရက်အဖြစ်သတ်မှတ်လိုက်တယ်လို့စစ်ကောင်စီကမနေ့ကကြေညာလိုက်ပါတယ်။အိန္ဒိချင်းတရုတ်နိုင်ငံနဲ့ဆွေမျိုးပေါက်ဖော်ချစ်ကြည်ရင်းနှီးရေးကိုပို့ပြီးခိုင်မာကျင်တဲ့အတွက်သတ်မှတ်လိုက်တာဖြစ်ကြောင်းမြောက်ဒီသတင်းကနေကြေညာခဲ့တာဖြစ်ပါတယ်။ဒီလိုသတ်မှတ်ဖို့အတွက်စစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့မြန်မာနိုင်ငံဆိုင်ရာတရုတ်သံအမတ်ကြီးမစ္စတာရှန်ဟိုင်းတို့ပြီးခဲ့တဲ့နှစ်ကလေးကတိုင်ပင်ခဲ့ကြတာလို့မြန်မာနိုင်ငံဆိုင်ရာတရုတ်သံယုံကသတင်းထုတ်ပြန်ပါတယ်ရှင်။မြန်မာနိုင်ငံဘက်ကကြားရောက်တဲ့မော်တာကြီးထိမှန်လို့ဘင်္ဂလားဒေ့ရှ်စေကျော်သက်တယောက်သေဆုံးပြီးလူ၂ယောက်ကိုစိတ်ယုံတင်လိုက်ရတယ်လို့ Independent သတင်းကမနေ့ကဖော်ပြပါဗျာ။သိမ်းဆုံးသွားတဲ့စေကျော်တပ်နဲ့တခြားသူတွေဟာမြန်မာနယ်စပ်အနီးနက်မြစ်မှာကနန်းဖမ်းနေချိန်မော်တာကြီးထိမှန်တာလို့ဆိုပါရယ်စေယုံပို့ဆောင်ချိန်ကွယ်လွန်သွားတာဖြစ်ပြီးတော့ကျန်တဲ့တစ်ယောက်ကိုစစ်တကောင်းစစ်ကောလစ်ကိုပို့ဆောင်လိုက်တယ်လို့လည်းဆိုပါရယ်နယ်စပ်ကိုဖျက်ဖို့စ조사ချိန်ဒီဖြစ်ရကြုံရတာဟုတ်မဟုတ်အာဏာပိုင်တွေကစုံစမ်းနေပြီးတော့မော်တာကြီးကဘသူလက်ချက်လဲဆိုတာကိုမသိရသေးဘူးလို့ဆိုပါရယ်ဒါဟာဒုတိယအကြိမ်ကြုံရတာဖြစ်ပြီးတော့2021တုန်းကလည်းမြန်မာဘက်ကကြီကြရောက်တာကြောင့်စေကျော်သက်တယောက်သေဆုံးခဲ့ပါဗျ။ဒီဖြစ်ရနဲ့ပတ်သက်ပြီးမြန်မာကိုပြင်းပြင်းထန်ထန်ကန့်ကွက်သွားမယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကပြောကြားတဲ့အကြောင်းလေးသတင်းမှာဖော်ပြပါဗျာရှင်။စစ်ကောင်စီကိုတိုက်ခိုက်ဖို့ဗန်ဒါငွေရအောင်ထိုင်းနိုင်ငံကနေတဆင့်ကုန်ကူးဖို့အတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာတရားမဝင်မူရစ်ဆေးဝါးတွေပို့ထုတ်လုပ်နေတယ်လို့ထိုင်းစစ်တပ်အထက်တန်းအရာရှိတယောက်ကမနေ့ကပြောတဲ့အကြောင်းဘန်ကောက်ပို့သတင်းကဖော်ပြပါဗျ။လက်နက်ကိုင်အဖွဲ့တွေဟာလက်နက်ဝယ်ဖို့နဲ့တိုက်ပွဲဝင်သူတွေကိုထောက်ပံ့ဖို့ငွေကြေးလိုအပ်နေတယ်လို့လည်းဆိုပါဗျ။ငွေစေဝါမှုနဲ့လူ340ကျော်ကိုဖမ်းဆီးမိပြီးနေဆက်တလျှောက်အခင်းဖြစ်ပွားမှုတွေမှာငွေစေးမှောင်ခိုသူ29ယောက်သေဆုံးရတယ်လို့လည်းသတင်းမှာဖော်ပြပါဗျ။တရင်တွေကိုတင်ပြခဲ့တာပါရှင်။စစ်ကောင်စီကကျိုးမိန်ပေးကွမြက်ခဲ့တဲ့ကိုချင်မီခေါ်ကိုကျော်မင်းယူရဲ့မိခင်ဒေါ်အမာညွတ်ရဲ့ဇာပနအခမ်းအနားကိုမဲဆောက်မြို့မှာမနေ့ကကျင်းပခဲ့ပါဗျ။ကိုကျော်ထွန်းနိုင်တင်ပြထားပါတယ်ရှင်
။အသက်58နှစ်ရှိပြီဖြစ်တဲ့ဒေါ်အမာညွတ်ဟာလူကြီးရောကနဲ့ထိုင်းနိုင်ငံမဲဆောက်မြို့မှာဇူလိုင်6ရက်နေ့ကရုတ်တရက်ကွယ်လွန်သွားခဲ့ပါတယ်။အာနာရှင်အဆက်ဆက်ကိုတော်လိုက်ရမှာဥဆောင်ခဲ့ကြသူတွေဖြစ်တဲ့ကိုမျိုးမင်းယူခေါ်စာရေးဆရာမျိုးကိုမျိုးနဲ့78မျိုးဆက်ငញ្ញိုင်းနဲ့ပွင့်လင်းလူဖွဲ့စီကကိုချင်မီခေါ်ကိုကျော်မင်းယူတို့ကိုမွေးဖွားပေးခဲ့တဲ့မိခင်လည်းဖြစ်ပါတယ်။ကိုချင်မီဟာ1988ခုနှစ်ရှစ်လေးလုံးအရေးတော်ပုံကစတင်ပြီးအာနာရှင်အဆက်ဆက်ကိုတော်လှန်ခဲ့သူတစ်ယောက်ဖြစ်ပါတယ်။78မျိုးဆက်ပွင့်လင်းလူဖွဲ့စီဦးဆောင်သူတွေထဲမှာလည်းတဦးပါဝင်ဖြစ်ပါတယ်။2022ခုနှစ်ဇူလိုင်လမှာကိုချင်မီကိုစစ်ကောင်စီကကျူပိတ်ကွမြတ်ခဲ့ပါတယ်။ အဲ့ဒီနောက်ကိုကျင်မိမိခင်ဟာရန်ကုန်မြို့မှာပဲနေထိုင်ရင်စစ်ကောင်စီလက်ပါသေးတွေကနှောက်ယှက်ဟန်တားတဲ့အတွက်ဆက်လက်နေထိုင်မှုအဆင်မပြေတော့ဘဲထိုင်းနိုင်ငံမဲဆောင်မြို့ကိုပြောင်းရွှေ့နေထိုင်ခဲ့ရပါတယ်။မဲဆောင်မြို့မှာနှစ်နှစ်ကျော်နေထိုင်ရင်လူကြီးရောဂါနဲ့အခုလိုကွယ်လွန်ခဲ့ရတာပါ။ဒေါ်အမာညွန့်ဟာတန်မိုးရှိတဲ့မိခင်ကောင်းတစ်ယောက်ဖြစ်တယ်လို့88မျိုးသက်ငင်းငယ်နဲ့ပွင့်လင်းလူဖွဲ့စီကကိုမြင့်အောင်ကပြောပါတယ်။
ဆိုကိုကျင်းမီဆိုနိုင်ငံရေးယုံကြည်ချက်ပေါ်မှာသူ့ရဲ့ယုံကြည်ချက်အတိုင်းဒီစနစ်အတွက်ဆောင်ရွက်နေသူကိုမျိုးကိုမျိုးဆိုနေတယ်ဒါသူ့ရဲ့ဟိုသူ့တန်ရာခန္ဓာနဲ့အမှုပညာခန္ဓာနဲ့စာပေအမှုပညာခန္ဓာနဲ့သူကဒီအနာရှင်ကိုတွန်းလှန်နိုင်ဖို့အတွက်အဖက်တလန်နဲ့ဆောင်ရွက်တော့ပေါ့နော်အဲ့လိုအခန်းကဏ္ဍအတူတူနဲ့ဒီအနာရှင်ကိုဖယ်ရှားနိုင်ဖို့အတွက်တာကောင်းတွေကိုမျိုးဖွားတဲ့မိခင်တခြားပေါ့နော်တာကောင်းမိခင်ပေါ့
ဒေါ်အမာညွန့်ဟာကိုမျိုးမင်းယူခေါ်မြို့ကိုမျိုးကိုကျော်မင်းယူခေါ်ကိုကျင်မီမတ်တနာယူစတဲ့သားသမီး၃ယောက်ကိုမွေးဖွားခဲ့ပါတယ်ကိုမျိုးကိုမျိုးကတော့ကိုဖစ်ကတ်ယောဂကာလမှာကွယ်လွန်ခဲ့ပါတယ်ကိုကျော်မင်းယူကတော့2022ခုနှစ်ဇူလိုင်လ25ရက်နေ့မှာကျိုးပေးကိုမျက်ခံခဲ့ရပါတယ်အခုအခါမှာတော့မတ်တနာယူတယောက်ထဲသာကြံခဲ့ပါတော့တယ်ဒေါ်အမာညွန့်ဟာနိုင်ငံရေးအရာဘလို့အမျိုးသမီးလဲဆိုတာကိုနိုင်ငံရေးကျင်းသားဟောင်းတဦးဖြစ်တဲ့ဥခင်ဝင်းကမှတ်ချက်ပေးပါတယ်
ကျွန်တော်88ကျွန်တော်တို့ထောင်ကြတဲ့အခါမှာဒေါ်လေးရဲ့သားအကြီးဆုံးမျိုးကူမျိုးစာရေးဆရာတိတယ်ကဲအဲ့ဒီမှာကျွန်တော်တို့ထောင်ထဲမှာအတူနေခဲ့ရတယ်အတူနေခဲ့ရတဲ့အခါမှာဒီသားတွေရဲ့ဒုက္ခသုခအားလုံးကိုလက်ရှိခံပြီးတော့သားတွေတွေမှုကြံတဲ့ထောင်ဝန်သားမပေးနိုင်တဲ့သူတွေအတွက်ကိုပါတအုံတမအကြီးနဲ့လာပြီးတော့သူသားမိတွေထောင်ဝန်သားတွေပို့တာသူရဲ့စိတ်ဓာတ်ကဒီပုံမှာအမတန်မှနိုင်ငံရေးပုံမှာပေါ့နော်သူကဆွမ်းဆွမ်းတမလုံနိုင်တဲ့အမျိုးသမီးကြီးပါ
နိုင်ငံရေးတက်ကြွလှုပ်ရှားသူတူဖြစ်တဲ့ဒေါ်နွဲ့ကလည်းဒေါ်အမာညွန့်နဲ့ပတ်သက်ပြီးမှတ်ချက်ပေးပါတယ
်တရားလုံးအရှင်လည်းအပွက်မြခံရရဲ့ဆိုတဲ့တည်င်းဟာဘယ်မိခင်မှမမခံစားနိုင်တဲ့တည်င်းမှာဒါကြီးကိုကြံ့ကြံ့ခံပြီးတော့ဒီဒေါ်လာရင်းမှာသူ့အမျိုးမျိုးလန်ထောက်ဆက်ကကြီးကိုသူကကြံ့ကြံ့ခံခဲ့တဲ့တကယ်သူရဲ့ကောင်းမိခင်တစ်ခုအဖြစ်ကျွန်တော်တို့အတိမတ်ရှိတယ်ဂုဏ်ယူပါတယ်
။ဒေါ်မာညွန့်ရဲ့နိုင်ရေးအခမ်းအနားကိုနိုင်ငံရေးတက်ကြွလှုပ်ရှားသူအစုအဖွဲ့အသီးသီးကလူတစ်ထောင်နီးပါးလိုက်ပါပို့ဆောင်ခဲ့ကြပါလေခင်ဗျာ
။အခုဆက်ပြီးမြန်မာပြည်ကလူငယ်များအပတ်စဉ်အစီအစဉ်ကိုထုတ်လွှင့်ပါမယ်။ဒီတစ်ပတ်မှာတော့ဆရာနာရှင်စနစ်ကိုတော်လှန်ဖို့အတွက်ရွှေရောင်အနာဂတ်ကိုကြောခိုင်းစွန့်ခွာခဲ့သူတရုတ်ဆောင်မော်ဒယ်ကာရာအကြောင်းမကတ်မှာတင်ပြထားပါရယ်ရှင်။
2021ခုနှစ်အာနာသိမ့်ပြီးနောက်ပိုင်းနိုင်ငံအနှံ့မှာပေါ်ပေါက်လာတဲ့ခေတ်ပြောင်းတော်လှန်ရေးကြီးတဲ့မှာလူအလွှာပေါင်းစုံတိုင်းရင်းသားပေါင်းစုံဟာအာနာရှင်ဆန့်ကျင်ရေးအတွက်ဖက်ပေါင်းစုံကပါဝင်ခဲ့ပါတယ်။တရုတ်ဆောင်မော်ဒယ်တယောက်ဖြစ်သူရှန်တိုင်းရင်းသားလေးခါရာကတော့ကိုယ်တိုင်လမ်းမပေါ်တက်ပြီးတော့ဆန္ဒပြယုံမကဝန်ထမ်းတွေစီဒီအမ်လုပ်ဖို့လှုံ့ဆော်တိုက်တွန်းခဲ့တာကြောင့်မိခင်မျိုးကိုစွန့်ခွာခဲ့ရပါတယ်
။ဟိုဖန်ခံတဲ့လူတွေကလည်းဖန်ခံရပြီဆိုတော့အိုမကြင်ကိုလေဘယ်နည်းရောက်မလဲလည်းမသိဘူးပြီးတော့တနည်းရောက်တိုင်းဘလို့ထွက်ပြေးရမလဲပေါ့အကယ်၍လာဖမ်းပြီဆိုရင်ဘလို့ထွက်ပြေးရမလဲဆိုတော့အဲ့လိုထက်ခိုးတွေဟိုပြီးတော့ဟိုအန်ဒါဂရောင်းနေပြီးတော့တိုက်ဆိုလဲတိုက်ကနေခုံချလို့ရလားအနောက်ပေါက်တွေသွားကြည့်ရပေါ့အများတန်းတနည်းပြောင်းတိုင်းကြည့်ဖြစ်တယ်ပေါ့နော်အဲ့ဒါနဲ့ကားတနည်းပါကြမ်းထရမာရတယ်ဆိုအဲ့ဒါနဲ့မဖြစ်တော့ပေါ့အားကြောင့်ဟိုအဖွဲ့စည်းတစ်ခုနဲ့ဆက်တွေ့ပြီးတော့ဒီနေဆက်ကိုထွက်လာဖို့ဆုံးဖြတ်လိုက်တာ
။တရုတ်ဆောင်တယောက်အနေနဲ့ခန္ဓာကိုထိန်းသိမ်းမှုဟာအရေးကြီးတဲ့ခန္ဓာတစ်ခုမှာပါဝင်တယ်လို့
တရုတ်ဆောင်တယောက်အနေနဲ့တတ်တောင်တတ်တာအဆင်ပြေနေတဲ့ခါရရဲ့ဘဝဟာလူဖမ်းပွဲလူတပ်ပွဲကျင်းပနေတဲ့မိခင်မျိုးကိုစွန့်ခွာခဲ့ပြီးတဲ့နောက်မနှက်ဖန်ဘာဖြစ်မယ်မှန်းမသိအောင်မျှော်လင့်ချက်မဲ့မှုစီကိုဇောက်ထိုးမိုးမျောပြောင်းလဲသွားစေခဲ့ပါတယ်။နိုင်ငံကိုစွန့်ခွာတဲ့ခီးဟာခါရအတွက်ချင်းမြင့်ချက်နဲ့အတွေးအမြင်တွေအားလုံးကိုပြောင်းလဲစေခဲ့ပါတယ်
။ဘယ်လိုမှအရင်ကတော့ကျွန်တော်တို့တွေက brain wash လုပ်ခံရတာပေါ့နော်။သူတို့တပုံတွေပါညာဆိုတော့တကယ်တမ်းကျတော့သူတို့ရဲ့သူတို့ကအရင်ကပညာတက်တယ်။ဟိုကိုချင်းစာသိလေးရှိတယ်။ဒီနေရာနေလဲကျွန်တော်အများအားသူတို့ကျေးဇူးတင်တယ်လို့ပြောချင်တယ်ပေါ့
။တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့အကူအညီနဲ့ထိုင်းနိုင်ငံနဲ့ဝင်ရောက်လာနိုင်ခဲ့ပြီးလအနေငယ်အကြမှာတော့ခါရာဟာအမေရိကန်ပြည်ထောင်စုကိုရောက်ရှိလာပါတယ်။နောက်ဆုံးမှာတော့ခါရာဟာအေးဆက်တဲ့နယူးယောက်ကိုစွန့်ခွာပြီးတော့ နေရောင်လင်းတဲ့ကယ်လီဖိုးနီးယားပြည်နယ်ကိုရွှေ့ပြောင်းခဲ့ပါတယ်။အခုချိန်မှာခါရာရဲ့ဇာတိမျိုးဖြစ်တဲ့မိုးကုံမျိုးလေးမှာစစ်မီးတောက်နေပါတယ်။မိုးကုံမျိုးသားတွေအပါအဝင်တနိုင်ငံလုံးကစစ်ရဲ့ဒဏ်ကိုခါးစည်းခံနေရတဲ့ပြည်သူအလုံးအတွေ့အာဏာရှင်စနစ်ပြတ်သုံးရေးမှာအင်အားရှိသမျှအစွမ်းကုန်ကြိုးစားပါဝင်နေတဲ့အကြောင်းလေးခါရာကစကားလက်ဆောင်ပါခဲ့ပါတယ်ရှင်
။ဒီတော်လန်ရေးကိုရောင်းရနေရနေပြီးတော့အာသုံခွန်ဆက်ရတဲ့လောက်ကျွန်တော်ဆက်ပြီးတော့တွန်းတော့မယ်အဲဒါကြောင့်အားမငယ်နဲ့ကျွန်တော်ဒီတော်လန်ရေးကိုဟိုပြီးဆုံးနေသည့်ကျွန်တော်တို့အတူတူဆက်လက်ပြီးတော့ရှိနေရဲဆိုတဲ့ဟာကိုကျွန်တော်စိတ်ထဲအရင်ထဲကနေပြီးတော့ဒါကျွန်တော်ပြောပြခြင်းနဲ့
အခုဆက်ပြီးကရင်နီတိုင်းရင်းသားဘာသာအစီအစဉ်ကိုထုတ်လွှင့်ပါမယ်ရှင်ဒေတာရင်းကထူးခြားတဲ့သတင်းတွေကိုမြန်မာစာရန်ထိုးနဲ့တင်ပြထားပါတယ်ရှင်
တရဘေစီအမှုရှိကစီယာစီဘီဂီယာလီတမြချီရင်းစလူပရိုဂူယီဤရငနာငေရင်းငေချေလူဇူလာလဲဒါတဲဝငီမော်လီယာဖေကီယာလီဒရစ်ကယာယီနဆဆပရကေစီယာနာကုံညာနဟောဤကလပိနေတေတကယာစီဒီဟေနမပုဆိုဝေမူဘိနရကီပရဘယဘေစီစီဒီဟေနဆေဆောလတူနီကီယာဒီဟေနီတေတကယာစီမစ်ရီဒေါ်ဗီကူနတခြားထိုတရာကေစီယာဟောဟေနီတေတကယာစီဒီဟေနဘာဘရဲ
ကီယလီကေပရိုဆူဝီမူဘိနရကီဟိုယာပရဘယဆာခါလင်နမပရဘယဝေဆေစီရီစီတဘဲနီဒူနာဆေဆေအိုလာတင်းနီဖိုနပရဘယဆေကွန်တီရပရဟေနီဒူပရိုဆူဝီမူနမကလက်ကလိုပြဆေနီချီအပရမေဂျာစီဒီဟေနဘဲယာပတီနီလာဒူချီပရဘယဝေဆေစီဒီနရိဆွိုက်ပလီတာနီနာငီနဘဲဟီခူစီဒီဟေနမအော်ဒီတိုဟေနီဖိုနအရီဖီဖော်ဗီလက်ကူကီယလီကေချာကလာတပရီကောစီအိုက်စီဒေတာနေပေကဟတပရနမာညိပရဖူးနချီယေနမာနုလတ်ဟပရဖူးနစင်ငိနေဒူဟော်ဘီဖီနိကယာချီရီပရိုဒုခေပရဗျာဝဆေတပုစုဖူးစီဒေနရဖြစ်မီဟယာနိတဲမီနမာအခွားယောက်တီဟယာနိလာဒခုခေတေမီနိတိုစီဒေနအဝဲဟာလာနိဒူစင်ငိနေဖောနပုစုဝိမကူပရဗျာဝဆေပရနိနအောင်နိဒူသောနာလူရီလဖူးနခရနီလူမောတေဖွဲမြာကိုယက် KCS အဇူလရှိရှိုတေဒေပရိုထီယာကူစင်ငိနေဒူဖောနကီယလီကေစရဒိုဗီကူဒါကကူစီထေနဇူလိုင်လဲလွီတဲမော်လီညာမဆခဲရပေါ်မှာတခြားဆောက်တျာနီခေဆရာဟော့စငေနီဒီဒေဘရိုခါလီကူစီထေဖိုန
ယင်းငယ်ပစ်တဲနေကြတာရီတဲနေကြတဲရစနာမချာရဘူးဘနာဒီမင်းရဲ့ဆောင်းမှာချာချာရတာ
ခုံရည်အမစေနာတဆရပါနမှာရချေပလိုထင်းနေကြဒနာလေဘိုချာတိုပူစီလူစီညာတာပလော့စီဒီကေနေတဲ့တခြားချိုချာနီပါဘူးနချီပလိုထူခီစုဘဲနီလာတူဟေနီဖိုနကီယလီကလကလတာခီကလရဒူခုမမူဂျီဘောနိုင်ယင်မာဖြစ်မြန်ငီနီပိုပါဘက်ကလရီပူနခုခီဘရောခါလေးကိုစီထေနရီကာနီဒဟီတိုနမာဆာကရိုနီဒူဘရောခါလေးကိုစီထေတဲဟေနီနာမစ်ဆရီဒိုဗီကူစီမူဇူရကီဒေါကူကူပလီယာနတခြားသူချာရမိုနီဒီလူပူနချီနဘောဝါဒေါကူကူရကီနမာဘီမောလီယခဲတခြားဆောက်ချာနီခီဆရာဒီခေါ်လူပူနဟေနီဒူတခြားဆောက်ချာနီလူဘီမောလီနဘောဝါဒေါကူကူရကီနနဖူးစဖူးစီထေကခီယူနီကီဆာဟော်ဒါခါလေးကိုစီထေနမှာအောင်နိခုခေမိတဲ့ချကူအတဘယ်ဆယ်နီစီထေဝဲအိုတွဲနမှာဒရော်ရီထာရီကီမီကလိုမာဘဲနီလာတိုမစ်ဆရီဒေါ်ဗီကူနမှာအရရနငီရီငေချီဆိုနွေဘလဲချီတဲဆချာမြင်းနီတီလီဘလော့ဂရီတခြားသူချာချိုချော်နီချီလွတ်ခဲအဲ့ဒကီဘလော့ခါလေးကိုစီထေနမှာထိကြချက်တဖာနီလော်ကရရနာတဆရပါဖူးနဖြစ်မြန်နီပစ်ဆရီဒေါ်ဗီကလီရီဆာခဲငီယဟော်လက်ဆိုဆွာလော့ကူနမှာဘရိုခါလီကူစီထေကခီနီကီဆာဒဟီဟောစင်ငိနေဖောနာတကီလဲနေဘေဘီဆရဒိုဗီခုနမမြက်ကလီတာတကီတေပုဒရီနီရီလေဘာခီနီဆာဘဲငိနမတရချူဟျာနီနစင်ငိဟျာနီလော်ပလီဒူဘရိုခါလီကူစီထေဟေနီဒူဖောနာ
ဘီကနီကတေတကီစီထေနာဘီယီနဟောရောဘေမဖေတေဘောမြဆင်နီဒါကေဘေကီယာလီတေတကီစီထေလော်ပလီဟေဘွေဒရီနီစီ
RFA ရဲ့အင်ဂါနိမနခင်အစီအစဉ်တွေကိုဒီမှာပဲရန်နာပါရစေမြန်မာပြည်သူပြည်သားတွေအားလုံးကိုစိတ်နှစ်ဖြာရှင်လန်းချမ်းမြေ့ကြပါစေရှင်
Radio Free Asia.